VOA ကလက်ခံရရှိတဲ့စစ်ကောင်စီရဲ့ထုတ်ပြန်ချက်မှာတော့ဩဂုတ်လ16ရက်နေ့နေ့စွဲနဲ့ဖွဲ့စည်းခဲ့တဲ့အကြမ်းဖက်နေနေရေးဗဟိုတိုက်ဖျက်မှုကြီးကြပ်ရေးအဖွဲ့မှစစ်ကောင်စီနယ်စပ်ရေးရာဝန်ကြီးကိုဥက္ကဋ္ဌနေရန်ထားပြီးကာကွယ်ရေးဒုဝန်ကြီးပြည်ရေးဒုဝန်ကြီးတွဲဖက်စီရေးချုပ်တွဲဖက်စစ်ထောက်ချုပ်တိုင်းစစ်ဌာနချုပ်အသီးသီးအားဒုတိယတိုင်းမှုတွေပြည်နယ်နဲ့တိုင်းတွေရာလုံခြုံရေးနဲ့နယ်စပ်ရေးရာဝန်ကြီးတွေအပါအဝင်ရဲချုပ်နဲ့မြန်မာနိုင်ငံစစ်မှုရဟန်းအဖွဲ့မိသက်ဌာနတို့ပါဝင်ဖွဲ့စည်းထားပါတယ်အဖွဲ့တွေကိုနေပြည်တော်တိုင်းပြည်နယ်ခရိုင်မြို့နယ်အဆင့်ဆင့်သာမကရက်ွက်ကြီးရွာအုပ်စုလိုက်ပါဖွဲ့စည်းပြီးလက်နက်တန့်စစ်ပေးမယ်အထူးပါဝင်ပါတယ်ဥပဒေပညာရှင်တဦးကတော့ဥပဒေချောင်းအရာအာဏာရသူဘက်ကဖွဲ့စည်းခွင့်ရှိပေမဲ့အဲ့ဒီအဖွဲ့ကဖော်ဆောင်မဲ့လူရဲတွေကပြည်သူပေါ်လုံခြုံစေမလားကြောက်ရွံ့စေမလားဆိုတာမေးခွန်းထုတ်เสียရှိတယ်လို့ထောက်ပြပါတယ
်။တကယ်လက်တွေ့အကောင့်တွေပေါ်တဲ့နေရာမှာဘလို့အကြမ်းတက်ကိုနှိမ်နေတာလဲ။အကြမ်းတက်ကိုဘလို့အဓိပ္ပာယ်ဖွင့်ဆိုလဲ။အကြမ်းတက်ဥပဒေနဲ့သက်ဆိုင်တဲ့အကြမ်းတက်ကိုလားရာဇမှုနဲ့ပတ်သက်တဲ့အကြမ်းတက်ကိုလားဘလို့နှိမ်နေတာလဲဆိုတာကသူလုံရပေါ်မှာပဲမူတည်တာပေါ့ဆရာမရဲ့။အဲ့တော့ချင်းချင်းကကနိုင်ငံရေးတိုင်းပြည်တစ်ခုရဲ့နိုင်ငံရေးနဲ့အခြေပေါ်မူတည်ပြီးတော့အာဏာရှိတဲ့လူကဟိုဖွဲ့ဝင်ရှိနေလို့ဖွဲ့တဲ့သဘောမျိုးဖြစ်သွားတာပေါ့ဆရာမရဲ့အဲ့တော့သူတို့ရဲ့ပြုမှုလုံဆောင်ချက်ကအကြမ်းဖက်ဆိုတာဘာလဲအကြမ်းဖက်ဒါကိုတားဆီးနိုင်နေတဲ့ဥပဒေနဲ့သူကပတ်သက်တဲ့ဖွဲ့စည်းမျိုးဆိုလဲသူကဥပဒေထဲမှာတော့ဖွဲ့ဖို့ဟာခွင့်ပြုထားတာတွေရှိတာကိုနောက်တစ်ခါရာဇဝမှုနဲ့ပတ်သက်တဲ့အကြမ်းဖက်တာတွေကိုကာကွယ်ဖို့လားဆိုတော့ပြုမှုလုံဆောင်ချက်နဲ့သက်ဆိုင်ပါပါဆရာမမူပေါ်မှာမူတည်တယ်နိုင်ငံသားခွင့်ရလူခွင့်ကိုကာကွယ်ဖို့လားနိုင်ငံသားခွင့်ရဲ့လူခွင့်ကိုကာကွယ်တာမဟုတ်ပဲနဲ့နိုင်ငံသားတွေကိုကြောက်အောင်လုပ်ဖို့လားသူ့ရဲ့မူပေါ်မှာမူတည်ပြီးတော့ပဲသူကဟိုရွေချက်နဲ့အလုပ်လုပ်ကြတာ
ဖွဲ့စည်းတဲ့အကြောင်းရင်းနဲ့ပတ်သက်လို့စစ်ကောင်စီကရှင်းရှင်းလင်းလင်းထုတ်ပြန်ထားတာမရှိသေးပါဘူးနေမြေအလိုက်ပြည်သူလူညွန့်ရင်းနဲ့အကြမ်းဖက်နှိမ်နှင်းရေးအဖွဲ့တွေကိုဘယ်တော့ဖွဲ့စည်းမလဲဘယ်နေရာမှာအသုံးပြုမလဲဆိုတာတော့အသေးစိတ်ထုတ်ဖို့ပြောတာမရှိသေးပါဘူးစစ်ကောင်စီထုတ်ပြန်ချက်မှာတော့လက်တလုံးတိုက်ပွဲတွေနဲ့ကင်ညီတဲ့လက်နဲ့နဲ့စစ်ပစ္စည်းတက်ဆင်ဖို့ထိထိရောက်ရောက်တိုက်ပွဲဝင်နိုင်မယ့်နည်းပြဟာတွေလေ့ကျင့်ပေးဖို့နဲ့နည်းပညာမြင့်စစ်လက်နဲ့ပစ္စည်းတွေကိုကင်တွယ်အသုံးပြုဖို့အတွက်အတတ်ပညာရှင်တွေထည့်သွင်းဖွဲ့စည်းနိုင်မှုဟာဒီဗဟိုကြီးကြပ်မှုအဖွဲ့ရဲ့တာဝန်တွေလို့ဆိုထားပါတယ်။ထိုင်းမြန်မာနယ်စပ်အခြေစိုက် CDM တပ်မတော်သားတွေဖွဲ့စည်းထားတဲ့ပြည်သူ့ပန်းနိုင်အဖွဲ့တာဝန်ခံ CDM တပ်မတော်အရာရှိကိုနောင်ယူကတော့စစ်ကောင်စီကမြို့ရွာတွေမှာစစ်တပ်အရင်တပ်ဖွဲ့တွေဖွဲ့စည်းလာတာဖြစ်တယ်လို့စစ်ကောင်စီထောက်ခံမှုရှိတဲ့ဒေသတချို့မှာတော့ပြည်သူစစ်စုဖွဲ့ပြင်ဆင်မှုတွေနည်းနည်းပိုပြီးတော့အကောင်းလာနိုင်တယ်လို့တော်လှန်ရေးအဖွဲ့တွေကိုတံပြန်တိုက်နိုင်မှုပြင်ဆင်လာတာဖြစ်တယ်လို့သူကပြောပါတယ်
ဒီပြည်သူလူကြိုရင်းနဲ့အကြံဖန်နှိမ့်နှင်းရေးဘူကြီးချက်မှုကွယ်မှုအဖွဲ့ဆိုပြီးသူတို့စုဖွဲ့လိုက်တဲ့ပုံစံနဲ့လုပ်ငန်းတာဝန်တွေကိုကျွန်တော်လေ့လာသုံးသပ်ကြည့်တဲ့အခါမှာဒီစစ်ကောင်စီအနေနဲ့ပေါ့နော်ကျွန်တော်စစ်တပ်အရင်တပ်ဖွဲ့ပုံစံမျိုးစုဖွဲ့လေ့ကျင့်ပြင်ဆင်လုပ်ဆောင်လာတာလို့ပြောလို့ရပါတယ်အဲ့တော့ကျွန်တော်ဒီရဲကြောကာဝေးအဖွဲ့ဒီဖွဲ့စည်းလေ့ကျင့်ပြီးတာလက်နက်တက်ဆင်ပြီးတာတွေကျွန်တော်လုံဆောင်လာမယ်လို့ယူဆပါတယ်ပြီးတော့ဒီနီးပညာဆက်သွယ်ရေးအထောက်အပံ့တက်တွေလည်းအစုဖွဲ့လာနိုင်ပါတယ်ဒီတာမန်လက်နက်ငယ်တွေအပြင်အခြားစစ်လက်နက်တွေအထိတက်ဆင်ပြီးတာမျိုးတွေလည်းချိတာနိုင်ပါတယ်အကျိုးဆက်အနေနဲ့တော့ကျွန်တော်တို့ဒီစစ်ကောင်စီထိကျုံမှုရှိတဲ့ဒေသတွေမှာကျွန်တော်ပြည်သူစစ်စုဖွဲ့ပြင်ဆင်မှုတွေပုံမှုအကောင့်ခြေပြန့်လာမယ်လို့ကျွန်တော်တို့တုံ့တက်မိပါတယ်ဟုတ်ကဲ့
စစ်ကောင်စီထုတ်ပြန်ချက်ထဲမှာတော့ပြည်သူလူမျိုးရေးနဲ့အကြမ်းဖက်နေနေအဖွဲ့ဝင်တွေရဲ့တာဝန်ထမ်းဆောင်မှုကာလပေါ်မူတည်ပြီးပြည်သူစစ်မှုရန်ဥပဒေနဲ့အညီရွှေဆိုင်ခွင့်ရှော့ပေါ်ခွင့်နဲ့ကင်းလွတ်ခွင့်တွေဆောင်ရွက်ပေးမယ်လို့ဖော်ပြထားပါတယ်။နောက်ပြီးအခြေအနေအရပြုံးတီးသွားတဲ့အင်အားတွေဖြည့်တင်းပေးတာတိုးချဲ့ဖွဲ့စည်းတာခေတ်ကာလနဲ့လိုက်လျောညီတွေ့အောင်အရေးချင်းဖြည့်တင်းတာတိုးတက်ပြင်ဆင်ဖွဲ့စည်းတာတွေလုပ်ရမှာဖြစ်တယ်လို့ဖော်ပြထားပါတယ်ဒီလိုရီလုံနိုင်မှုအတွက်အတတ်ပညာရှင်တွေထည့်သွင်းဖွဲ့စည်းထားမယ်လို့ဖော်ပြထားပါတယ်။နောက်ပြီးတော့ခန့်အပ်လိုက်တဲ့သူတွေကိုတတ်မှတ်နေမည်တွေနဲ့တာဝန်တွေပေးရထားမှာဖြစ်တယ်လို့တိုက်ပွဲကြဆုံတပ်ဖွဲ့ဝင်တွေအတွက်ထောက်ပံ့ကူညီမှုတွေရအောင်ဆောင်ရွက်ပေးသွားမယ်လို့ဖော်ပြထားပါတယ်။အခုနှစ်ဇန်နဝါရီလအစောပိုင်းမှာပဲပြည်သူ့လူညွန့်ရေးစနစ်အကြောင်းစစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကခက်စိတ်စိတ်ထုတ်ဖော်ပြောတာပါ။ဒီဖွဲ့နဲ့ပတ်သက်လို့အသေးစိတ်မေးမြန်းမှုစစ်ကောင်စီပြောခွင့်ရကို VOA ကအချိန်ချင်းဆက်သွယ်ပြီးမဲ့လက်ခံဖြေဆိုခဲ့ခြင်းမရှိပါဘူးရှင်။